မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နှစ်နှစ်နီးပါးကာလအတွင်းတိုက်ပွဲတွေကြောင့်တိုက်ဆုံမှုတွေငတ်မောခေါင်းပေါင်းမှုတွေနဲ့ဘာသာရေးဆောင်တွေမိလောင်ပျက်စီးပြီးအခုတိုင်မငြိမ်းချမ်းပဲဖြစ်နေတဲ့အတွက်အားလုံးအတူတကွငြိမ်းချမ်းရေးလမ်းကိုလျှောက်လှမ်းဖို့လိုအပ်နေပြီလို့ဘာသာရေးကောင်းဆောင်တွေကိုစားရန်ကုန်ခရိုင်ယဟန်မကာဒီနယ်ချားလ်စ်ဘူမန္တလေးကဂန်းကျုပ်ဆရာတော်မာကိုတင်ဝင်းနဲ့တောင်ကြီးကဂန်းကျုပ်ဆရာတော်ဘက်ဆယ်လီယိုအသားရီကိုပူးတွဲပန်ကြားလို့တစားစနေနေ့မှာထုတ်ပြန်လိုက်ပါတယ်မကြခင်လတွေအတွင်းတိုက်ဆုံမှုတွေအိုးဝင်ဆန့်ခွာထွက်ပြေးရတာတွေအပြင်အငတ်ဘေးကိုပါဆွဆွဝါးဝါကျုံလာရတာတွေ့ရကြောင်းနဲ့တကယ်တော့တရားစတာအလွန်ပေါ်တဲ့မြန်မာလူနိုင်ငံမျိုးမှာဒီလိုအဖြစ်မျိုးကျုံလာရတာတွေ့အလွန်ချေခွဲပွဲကောင်းပါတယ်လို့ပြောပါတယ်ခရိယံဖျားကြောင်းတွေနဲ့ဖုံးကြီးကြောင်းတွေပါဝင်ဘာသာရေးဆောင်တွေဖြည့်ဆည်းခံမှုပိုများလာတာတွေ့ရကြောင်းနဲ့ဒီလိုဘာသာရေးဆောင်ဦးတွေဟာလူတွေအတွက်ပညာသင်ယူဖို့ဝတ်ပြုဖို့နဲ့စိတ်အေးချမ်းမှုပေးဖို့နိုင်ငံတကာကသတ်မှတ်ထားတာဖြစ်ပြီးဒါတွေဖြည့်ဆည်းခံရတာအတွက်စိတ်နှလုံးချေခွဲစေတယ်လို့ဒေါသလည်းထွက်စေတယ်လို့ပြောပါတယ်။ဒီမိရှုဖြည့်ဆည်းမှုကြောင့်မူလအခြေအနေတရားဖို့ဆိုတာကြီးမားတဲ့စင်ခေါမှုဖြစ်နေပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြန်လည်တည်မြဲရေလုပ်ဖို့လိုအပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ဘာသာရေးအဆောက်အဦတွေကိုမဖြည့်ဆည်းဖို့နဲ့တနက်တန်တွေရက်စဲအောင်လုပ်ကြဖို့လည်းပန်ကြားလိုက်တာဖြစ်ပါတယ်။